ြည့်စီဝါရေးတိုးတက်ဖို့အတွက်ပူးပေါင်းလုပ်ဆောင်ကြဖို့ပုဂ္ဂလိကဘဏ်22ခုရဲ့ဥက္ကဋ္ဌကြီးကိုဒေါက်ဆာရှုကြီးကဩဂုတ်လ15ရက်နေ့မှာနေပြည်တော်မှာပြောကြားသွားပါတယ်။ဒါပေမဲ့မြမငွေကြီးတေးကန္တဟာအရှိတောင်အာရှမှာဖွံ့ဖြိုးတိုးတက်မှုအနည်းဆုံးဖြစ်နေပါတယ်။နိုင်ငံခြားဘဏ်တွေဝင်ခွင့်ပြုလိုက်ပြီးအာဆီယံစီးပွားရေးအစိုင်းအဝိုင်းမှာပါဝင်လာပေမဲ့မြမငွေကြီးကန္တဟာနိုင်ငံတကာအသိပြုဖို့အများကြီးလိုပါသေးတယ်။မြမပြည်မှာဘဏ်လုံငန်းစခဲ့တာအနည်း80တောင်ရှိပါပြီ။ဒါပေမဲ့ကိမမီနိုင်ပဲဖြစ်နေပါတယ်။မြန်မာနိုင်ငံသားတအူးရဲ့နှစ်စဉ်အသင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ1200ရှိပြီးလောနိုင်ငံသားက1800၊အင်ဒိုနီးရှားနိုင်ငံသားက3300၊ထိုင်းနိုင်ငံသားက5800ပို့ထုတ်လုပ်ကြပါတယ်။ဘန်ဒိုင်းရဲ့မှာဘလုံငန်းဟာအရေးအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ GIZ ဂျာမန်အဖွဲ့ရဲ့တွေ့ကြုံအရမြန်မာနိုင်ငံသားတအူးရဲ့တနစ်တာဘန်အနှံငွေဟာ3ဒေါ်လာသာရှိပြီးဘန်ချင်းငွေဟာတဒေါ်လာခွဲတာရှိပါတယ်။မြမဘန္ဒာရေးဟာလွန်ခဲ့တဲ့9နှစ်အတွင်းတဖြည်းဖြည်းတိုးတက်လာပြီးမဲ့အရှိတောင်အရှက်မှာတော့အောက်ဆုံးအဆင့်မှာပဲရှိပါသေးတယ်
။လွန်ခဲ့တဲ့အနှစ်တရာကျော်ကိုလိုနီခေတ်ကမြမပြည်မှာဘန်လုပ်ငန်းစတင်တာဖြစ်ပေမဲ့မဆလာစီအစိုးရခေတ်မှာပုဂ္ဂလိကဘန်10ခုနဲ့နိုင်ငံခြားဘန်14ခုတို့နိုင်ငံပိုင်လုပ်ခံရပါတယ်။မဆလာခေတ်တက်သုံးလို့စီအစိုးရပြန်တက်ပြီးဈေးဝယ်စည်းဝါးရေးလုပ်တဲ့အခါ1992ခုနှစ်မှာပုဂ္ဂလိကဘဏ်ပြန်လည်ပေါ်ထွက်လာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာဗဟိုဘဏ်ဟာလုတ်ပံ့ခွင့်ပိုရှိလာပြီးလွတ်လပ်စွာတည်ကြားရပ်တည်နိုင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဦးသိန်းစိန်လက်ထက်2016မှာစာမျက်နှာ86မျက်နှာပါတဲ့ငွေကြေးရေးအဖွဲ့အစည်းများဥပဒေကိုပြဋ္ဌာန်းနိုင်တာဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ကမ္ဘာ့ဘဏ်အကူအညီနဲ့ရေးဆွဲတဲ့ဥပဒေဖြစ်လို့အပြည်ပြည်ဆိုင်ရာအဆင့်တန်းမှီတယ်လို့GIZ ဂျာမန်အဖွဲ့ကမှတ်ချက်ချထားပါတယ
်။ပြည်တွင်းပါ30နဲ့နိုင်ငံခြားပါ9ခုမှရှိတဲ့စုစုပေါင်းငွေပမာဏဟာတိုက်ပြည်ရဲ့သတင်းထုတ်လုပ်မှုရဲ့55ရာခိုင်နှုန်းသာရှိတယ်လို့ GIZ ဂျာမန်အစိုးရကစာမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လစီးရင်အရမြန်မာပြည်မှာဘဏ်ကွဲပေါင်း2000နီးပါးရှိကြောင်းသိရပါတယ်။လူတစ်သိန်းပါဘဏ်၄ခုလောက်သာရှိတဲ့သဘောပါပဲ။ရန်ကုန်လူဦးရေ9တန်းကျော်မှာဘန်ခွဲ480ရှိပြီးလူဦးရေ1တန်းကျော်သာရှိတဲ့နေပြည်တော်မှာ69ခုရှိတာမို့အချိုးအစားအရအရေးအတွက်ချင်းအထူးဖြစ်နေပါတယ်။ပုဂ္ဂလိကဘန်လုပ်ငန်းကိုကြီးစိုးတဲ့ခရိုနီကွန်ပဏီတွေထဲမှာအကြီးဆုံးဟာကမ္ဘောဇာ၊အေယာဝတီနဲ့သမဝါယမ CB ဘန်တွေဖြစ်ကြပါတယ်။ဒီထဲမှာကမ္ဘောဇာဘန်ဟာအကြီးဆုံးဖြစ်ပြီးမချာမီကပဲအမေရိကန်ဘန်ပါရဂူမိုက်ဒီနိုမာကိုအမှုဆောင်အရာရှိချုပ်ဖြစ်ခန့်လိုက်ပါတယ
်အာနာအရှိဆုံးဘူဂျုံမူကြီးတွေနဲ့ယင်းဤသူခရိုနီဦးအောင်ကိုဝင်းတီထောင်တဲ့ကမ္ဘောဇာဘန်ဟာအချမ်းသာဆုံးပုဂ္ဂလိကဘန်ဖြစ်လာပြီးတပြည်လုံးမှာဘန်ခွဲ900ကျော်ရှိပါတယ်ထိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတွေမြန်မာပြည်ကိုငွေပြန်ပို့နိုင်အောင်လဲကမ္ဘောဇာဘန်ကစီစဉ်ထားပါတယ်ခရိုနီဦးစော်စော်တီထောင်တဲ့အေယာဝတီဘန်ကတော့ဘန်ခွဲပေါင်း200ကျော်လောက်နဲ့ဒုတိယအကြီးဆုံးဖြစ်နေပါတယ်။စီဘီဘန်လိုလူသိများတဲ့တမဝါယမဘန်ဟာတတိယအကြီးဆုံးဖြစ်ပါတယ်။တမဝါယမဘန်လီမိတက် Cooperative Bank Limited ကို1992ခုနှစ်မှာပုဂ္ဂလိကဘန်အဖြစ်တည်ထောင်ခဲ့ပြီး2004မှာအများပိုင်ကုမ္ပဏီ Public Company အဖြစ်ပြန်လည်ဖွဲ့စည်းပါတယ်။ဒီကုမ္ပဏီကြီး3ခုဟာဘန်လုပ်ငန်းကဏ္ဍရဲ့60ရာခိုင်နှုန်းကျော်ကိုပိုင်ဆိုင်ကြောင်းသိရပါတယ
်ဒီဘဏ်ကြီးသုံးခုအပြင်မြဝတီဘဏ် MBA မြမရှေ့ဆောင်ဘဏ်နဲ့ရိုးမဘဏ်စတဲ့ခရိုနီဘဏ်တွေကိုလည်းအရေးပါတဲ့ဘဏ္ဍာရေးအဖွဲ့အစည်းအဖြစ် Rolling Burger Company ကအစင်းခစားမှာပေါ်ပြထားပါတယ်ကျန်တဲ့ဘဏ်တွေမှာမတ်တီငွေရင်းမလုံလောက်တဲ့ပြဿနာရှိပါတယ်2016မတ်လကုန်စည်းရင်းအရမတ်တီငွေစည်းရင်းဒေါ်လာ85,000ကျော်တဲ့ဘဏ်၅ခုရှိပြီးသံတရာကျော်တာကနှစ်ခုသာရှိကြောင်းသိရပါတယ်။ငွေကြေးအဖွဲ့အစည်းဥပဒေကသတ်မှတ်ထားတဲ့မတ်တီငွေရင်းဒေါ်လာ16,000ရှိတဲ့ဘဏ်လုပ်ငန်းက6ခုရှိနေပါတယ်။မြမဘဏ်လုပ်ငန်းကလည်းဟာပြည်ပြည်ပြောင်းလဲရမယ့်အခြေရောက်နေပါပြီ။လွန်ခဲ့တဲ့9နှစ်မှာခရိုနီတွေထောင်းဆောင်တဲ့ဘဏ်လုပ်ငန်းတွေအရှင်းအဟုန်နဲ့ကြီးထွားလာပါတယ်။ခေတ်မီနည်းစနစ်ကိုလည်းကျင့်သုံးလာပါတယ်။ဒါပေမဲ့ကင်းနောက်ကျနေတော့ဖြစ်လို့ခရိုနီတွေကြီးစိုးတဲ့ဘဏ်လုပ်ငန်းတို့တဲ့ဖွံ့ဖြိုးလာမှတိုက်ပြည်စီးပွားရေးလည်းတိုးတက်လာလိမ့်မယ်လို့ရိုးလင်းဘာကအစီရင်ခံစာကဆိုပါတယ်။ ပုဂ္ဂလိကဘန္ဒီအနေနဲ့သူတို့ကိုအကာအကွယ်ပေးမဲ့စီမင်းတွေကိုတိုင်ဆောင်နေမဲ့အစားကိုသူကိုတ္တစ조사ကြဖို့ရိုလင်ဘာကအစီရင်ခံစာမှာတိုက်တွန်းတာပါပဲခင်ဗျာ။